ဆူရတာနဲ့အေရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲတွေစတင်ဖြစ်ပေါ်ခဲ့တဲ့ပုံနှကြောမျိုးနဲ့တော်ဖြတ်ဆောင်ဒေသမှာလမ်းမဆက်တွေရဲ့ပိတ်ပင်ထားတဲ့ကြောင်းဒေသခံတွေတော်ရည်လာရင်နဲ့ကျန်းမာရေးပိုင်းဆိုင်ရာခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါပုံနှကြောမျိုးနဲ့ရဲ့အနောက်မြောက်ဖက်မှာရှိတဲ့တော်ဖြတ်ဆောင်ဒေသမှာပြီးခဲ့တဲ့2018ခုနှစ်ကွန်ပိုင်းလောက်ကတိုက်ပွဲတွေဖြစ်ပေါ်ခဲ့တာတွေရှိပြီးဒေသခံတွေအဓိကတော်လာနေကြတဲ့ပုံနှကြောမျိုးနဲ့တော်ဖြတ်ဆောင်လမ်းကိုပိတ်ထားခဲ့တာလည်းဖြစ်ပါတယ်အဲ့ဒီတော်ဖြတ်ဆောင်ဒေသမှာတိုက်ပွဲတွေရပ်တိုင်းထားတာတစ်နှစ်ကျော်လောက်ရှိပေမဲ့လည်းပိတ်ထားတဲ့ကုန်းလမ်းတွေပြန်မဖွင့်သေးသလိုလူရဲ9000လောက်အားကိုးနေရတဲ့ပို့ရှိပြင်တိုက်နေစစ်ရုံမှလည်းဆရာဝန်မရှိတာကြောင့်မခန့်ခန့်တန်ကတော့သူ့ရဲ့တောက်ဦးလေးကိုဆုံရှုံလိုက်ရတာလည်းဖြစ်ပါတယ်
။သမီးတို့ကပုံနာချက်မသွားဘဲနဲ့ဟိုကကွန်းတော်ကနေပြီးတော့တစင်သွားတာကွန်းတော်ကနေပြီးတော့ဟိုကားနဲ့တစင်သွားတာအဲ့ခါကျတော့3နာရီလောက်တော့ကြာမစ်တင်နေအဲ့အရှင်တို့တွင်းကတော်တော်ကြာသွားတယ်အဲ့အရှင်မှခလေးကကျတော့အဲ့ရှင်တွင်တို့တွင်မှာသေသွားတာဖြစ်တယ်။ကိုကရေလန်းတစင်ကုန်းလန်းတစင်ဆိုတော့တော်တော်ဝေသွားတယ်။အဲ့အရှင်တို့တွင်မှာသေသွားတာလို့ထင်တယ်။မင်းကတော့
မခန့်ခန့်တိုင်းကတော့လမ်းမဆက်တွေနဲ့တခုတည်းသောတိုက်နယ်စေယုံမှာဆရာဝန်မရှိတာကြောင့်သူ့ရဲ့ရင်သွေးလေးကိုဆုံရှုံလိုက်ရတာကြောင့်နောက်လူတွေသူ့လိုမဖြစ်ဖို့အတွက်ပိုက်ထားတဲ့လမ်းတွေကိုပြန်ဖွင့်ပေးဖို့နဲ့ပုရှိပင်တိုက်နယ်စေယုံမှာဆရာဝန်တယောက်ခံထားပေးစီရှင်တယ်လို့ပြောပါတယ်
။တို့လေးကိုဝင်းနေတော့ကိုကမျောလင်းထားတယ်လို့မဖြစ်လာတော့ဒီလိုရှင်ကောင်းကလေးယောက်ျားလေးဆိုတော့လေပို့ပြီးတော့နှမျောတာပေါ့ကိုလိုမျိုးသူများတွေအဲ့လိုမဖြစ်စေရှင်ဘူးသူကပါအဲကြောင့်အဓိကတော့လမ်းမဆက်တဲ့ညဆရာဝန်လို့အဲ့ဒါလို့ထင
်ရခိုင်ပြည်နယ်မှာလူရဲ့3တသမတတိုင်းနေထိုင်ကြပြီးလူဒီယာမှာ80ကျော်လောက်ကကြည်လည်သူတတ်တယ်မှာနေထိုင်ကြတာဖြစ်တယ်လို့2014ခုနှစ်တကောင်စီရင်မှာဖော်ပြထားပြီးကျန်းမာရေးဝန်ထမ်းကတော့လက်ရှိစရင်ရ4463ဦးရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကသိရပါတယ်။လက်ရှိတော်ဖြတ်ချောင်းဒေသမှာတိုက်ပွဲတွေမရှိတော့တာတစ်နှစ်ကျော်လောက်ရှိနေပြီဖြစ်ပေမဲ့လည်းအခုရှိနေကုန်းလိုင်းတွေပိတ်ထားတာကြောင့်ဒေသခံတွေဟာရေလန်းခီးတစ်ခုတည်းကိုပဲအောက်ကိုနေရတယ်လို့ကျန်းမာရေးနဲ့လမ်းပန်းဆက်တွေရဲ့ခက်ခဲတွေကြုံတဲ့နေရတာဖြစ်တယ်လို့လည်းပုရှိပင်ကြေးရွာအုပ်ချုပ်ရေးမှူးဦးကျော်စိုးကပြောပါတယ်
။ကုန်းလိုင်းကလည်းပိတ်ထားတယ်ဆိုတော့ကုန်းကတော့လို့မရတော့ဘူး။အဲ့ဒါကြောင့်ရေလန်းခီးကိုဒီကတော့နေရတယ်။ရေလန်းခီးတော့တဲ့ချိန်မှာရေလန်းခီးကဒီပုရှိရင်ကနေဘုန်းကြီးကိုတော်တဲ့ခါ၃နာရီကျော်ကြာတယ်။၂နာရီကျော်၃နာရီပဲပဲညပေါ့။မြန်တဲ့ရေရစင်၂နာရီခွဲနေတဲ့လေရစင်တော့၃နာရီအလောက်တော့ရတယ်။အဲ့ဒီကလူနာတွေကခက်ခွချင်ရတယ်။ဟိုလန့်ခင်းမှာကလေးတွေကလေးမေတ္တာပေါ့ကိုဝင်ဆောင်တွေပေါ့ကလေးတွေတေတာတို့နောက်ပြီးတော့ဟိုဟာပြောကအကြည့်ချဖြစ်တဲ့လူတွေဆင်းရုံကိုချင်းမီမြောက်လို့တဲ့လူတွေရှိတယ်။အဲ့ဒီမျိုးချင်ရတယ်။အဲ့ဒါကြောင့်ကျွန်တော်ဒီပဲဝန်းကျင်မှာဒီကဒီတိုက်နေဆင်းရုံတစ်ခုပဲအောက်ကိုပြီးတော့ကျင်းမာတော့ဘုန်းကြီးရတဲ့လူဖြစ်တယ်ဒီချောင်းတစ်ချောင်းရဲ့ဒီချောင်းကအရင်တုန်းကလေဘယ်လိုပြောမလဲဆိုတော့စီစုနှံ့မြတ်စွာအကျင့်ကျင့်ခဲ့တဲ့ဒေသတစ်ခုဖြစ်နေတယ်အဲ့ဒါကြောင့်ကျွန်တော်တို့တိုက်နယ်ကိုဒီတော်ဘေးချောင်းကိုအဓိကဒီတိုက်နယ်ဆိုင်ဝင်ဆောင်ရရှိရင်းနဲ့ဒီကုန်းလန်းခရီးပုံလင်းချောင်းကနေခြေတက်လောင်းလန်းပေါ့အဲ့ဒီလန်းကိုဖွင့်ပြစီခြေလို့တယ်
တော်ဖြတ်ချောင်းဒေသမှာချင်းဟာအုပ်စု60ကျော်နဲ့လူဦးရေ9000ကျော်လောက်နေထိုင်ကြတာဖြစ်ပြီးအများစုကတော့တောင်ရံလုပ်ငန်းနဲ့စိတ်ပျော်ရေးလုပ်ငန်းကိုအဓိကလုပ်ကိုင်ကြတာလည်းဖြစ်ပါတယ်လက်ရှိမှာလေရခိုင်ပြည်နယ်တွင်းတိုက်ပွဲတွေရပ်ဆိုင်းနေတာကြောင့်တော်ဖြတ်ချောင်းဒေသခံတွေအဓိကအားကိုးနေရတဲ့ကုန်းလန်းကိုပြန်ဖွင့်ပေးစီရှိတယ်လို့ပုရှိပြည်မဟာမိတ်လူမုံခေစီရဲ့တင်ရဲ့လူငယ်စေယုံရီမို့ကိုရေးဆွေမောင်ကပြောပါတယ
်ဒီလန်းပိတ်ထားတာတော့အရင်တုန်းကဆိုတော့ဒီနေရာတွေမှာတိုက်ပွဲတွေကြားခဲ့ပြီအဲကြောင့်မလို့ဒီနေရာမှာဒီတက်မတော်ကလူတွေလည်းရှိတယ်ဆိုတော့ကျွန်တော်လည်းအဲ့ဒါတော့တသက်ကိုတော့မပြောတတ်ဘူးဒါပေမဲ့ပိတ်ထားတယ်လို့တော့ကြားတယ်ကျွန်တော်တို့မသွားရဘူးကသူတို့ရှိတဲ့နေရာကနေပြီးဖြတ်ပြီးမသွားရဘူးဖြစ်နေတယ်ပိုက်ထားတာလည်းနှစ်နှစ်ကျော်လောက်တော့ကြာပါပြီ။တော့ဖြစ်နိုင်ရင်တော့ဒီလမ်းကိုအမြန်ဆုံးဖွင့်ပေးစီရှင်တယ်။အားလုံးလည်းဆိုတော့အခုကာလဆိုတော့ဒီတိုက်ပွဲတွေလည်းမရှိတော့တဲ့အချိန်ခါမျိုးဖြစ်နေလို့ကျွန်တော်တို့ကြားသိရတယ်ပေါ့။အဓိကတော့ဒီလမ်းကိုဖွင့်ပေးစီရှင်တယ်ပေါ့
။နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့အဲရခိုင်လက်နက်ကန်ဖွဲ့ရဲ့ကန့်လန့်ချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်ပိုင်းမှာတော့တိုက်ခိုက်မှုတွေရပ်ဆိုင်းနေတာနှစ်လလောက်ရှိနေပြီဖြစ်ပေမဲ့တိုက်ပွဲဖြစ်ပေါ်ခဲ့တဲ့မြို့နယ်တချို့မှာတော့ဒေသခံတွေဟာလမ်းမဆက်တွေရဲ့ခက်ခဲတွေနဲ့ရင်ဆိုင်နေရတော့ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတရင်ပေးပို့ထားတာဖြစ်ပါတယ်